င်္ဂလာဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာဆုံဆိုးနာရောဂါပြန့်နှံ့ဖြစ်ပေါ်နေတာကိုအကူအညီကူတာပေးဖို့အတွက်ဗြိတိန်နိုင်ငံကဆရာဝန်တွေ၊သူနာပြုတွေနဲ့မိသက်သမားတွေစုစုပေါင်းအယောက်40ကျော်ပါတဲ့အဖွဲ့ဟာဗင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့ကထွက်သွားပြီလို့ UK ရုပ်သံလွှင့်ဌာန Sky News ကပြောပါတယ်။ဆုံဆိုးနာရောဂါကြောင့်နိုဝင်ဘာလကလေးကဆိုရင်ဒုက္ခသည်20ကျော်သေဆုံးခဲ့ပြီးနေ့စဉ်ရောဂါဖြစ်ပွားသူ150ကျော်ရှိတယ်လို့ Sky News ကပြောပါတယ်။UK ရဲ့ကုညီကူတာရဲ့အဖွဲ့ထဲမှာပါတဲ့သူနာပြုတူက
Really distressing at times. I know that as a pediatric nurse and as a mum.
ဒါဟာတစ်ခါတစ်ခါမှတကယ်ကိုစိုးရိမ်ပူပန်စရာဖြစ်မယ်လို့ထင်ပါတယ်။ကလေးငယ်တွေကိုပြုစုဆောင်ရွက်ရတဲ့သူနာပြုတူအနေနဲ့မိခင်တူအနေနဲ့ကျွန်မသိတာကတော့ကိုယ့်ကလေးတွေနာဖျားမချမ်းဖြစ်တဲ့အခါစိုးရိမ်ပူပန်ရတယ်ဆိုတာပါပဲ။ဆုံဆိုးနာကူးစက်ခံထားရတဲ့ကလေးငယ်ရာပေါင်းများစွာရှိပြီးအဲ့ဒီအထက်က85ရာခိုင်နှုန်းဟာအသက်15နှစ်အောက်အရွယ်တွေဖြစ်တယ်လို့ကျွန်မတို့သိထားပါတယ်။လူတွေအနေနဲ့တကယ်ကိုစိုးရိမ်ပူပန်နေကြမှာဖြစ်ပြီးအဲ့ဒါကမြင်ရခက်တဲ့ကိစ္စပါလို့သူနာပြု Becky Platt ကပြောပါတယ်။အခုသွားကြမယ့်အဖွဲ့တွေကလူတွေအနေနဲ့သူတို့ကြုံတွေ့ရမယ့်အခက်အခဲတဲ့အခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်စနစ်တကျသင်တန်းပေးလေ့ကျင့်နေတာပါ။အခုသွားတဲ့ UK အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာတရင်6ပတ်ကြာကူညီလှုပ်ဆောင်ပေးကြမှာဖြစ်ပါတယ်။